သာသနာတော်တက္ကရာ2560ပြည့်နှစ်ကောဇာတက္ကရာ1398ခုနှစ်ကဆုံလပြည့်ကျော်33ရက်ခရစ်နှစ်2016ခုဇွန်လ3ရက်တောက်ကြနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အယ်လီကောင်တီဆံကေပရိယေစီတီဒေါက်တာမောင်မောင်တော်မီယုတမိမချုတင်းမောင်မိသားစုများဤဓမ္မစက္ကုဓမ္မယုံတော်ကြီးအတွင်းမှရှင်မင်းဝဇရာတော်ဤ9ရက်မာတိပဌံချိန်ပြည့်တရားစခန်းပွဲဒီ9ရက်အတွင်းနဲ့လည်းပဲတရားသဘောလေးတွေသိသွားနိုင်တယ်ငားရဲ့အတွင်းနဲ့ပဲယုံနံကွယ်ကြောင်းကျိုးသိပြီးတော့ဖြစ်ဖြစ်လည်းပဲမြင်နဲ့ဉာဏ်အစဉ်တန်းလည်းပဲရရှိသွားနိုင်တယ်ပါရမီရှိမယ်ဆိုရင်တော့အပင်ထီအောင်လွတ်နိုင်တဲ့ဉာဏ်အစဉ်တန်းထီအောင်ရရှိသွားနိုင်မှာဒါကြောင့်ဝတ္တိပဋ္ဌာန်တရားကိုဒီနေ့တောက်ကြနေပေါ့နော်ဒီနေ့ကစာပြီးတော့ဘုန်းကြီးတို့9ရက်တိုင်းတိုင်းနာနဲ့9နာရီနဲ့15ချိန်မှာစာပြီးတော့တတိပဋ္ဌာန်ရှုမှတ်ပွားများအထုတ်နည်းတင်ကြားပေးပြီးတော့ပြသပေးမှာဖြစ်ပါတယ်ညနေ9နာရီ30အချိန်မှာဒီမှာ9:15မိနစ်အချိန်မှာညနေပိုင်းညပိုင်းမှာလည်းပဲဒီသတိပဋ္ဌာန်တရားအာထုတ်သူများရနိုင်တဲ့အကျိုးတရားများကိုဖွင့်ပြတဲ့သတိပဋ္ဌာန်ရဲ့ဂုံကြီးပြတရားတော်များကိုဟောကြားပေးမှာဖြစ်ပါတယ်ဒီတော့မိမိတို့ဒီမှာသတိပဋ္ဌာန်တရားတွေအာထုတ်တော့မယ်ဆိုရင်တော့အရေးကြီးဆုံးဟာတော့နံပါတ်1ကသီလစင်ကြယ်ရမှာဖြစ်ပါတယ်တရားထုံးမဲ့ပုဂ္ဂိုလ်ဟာသီလစင်ကြယ်ရမှာဖြစ်ပါတယ်သီလကိုတထိုင်တွင်းမဲ့ဖြစ်စီပေါ့နေ့တစ်ဝက်ပဲဖြစ်စီသို့မဟုတ်တစ်နေ့တာညနေပိုင်းအထိပဲဖြစ်စီကိုယ့်ရဲ့အချိန်ပိုင်းကန့်သက်ပြီးတော့လည်းပဲသီလကိုစောင့်တည်လို့ရပါကာလပရိယန္တကာလပရိယန္တကာလပိုင်းခြားနဲ့သီလစောင့်တည်တာအချို့တထိုင်တွင်းမှသီလစောင့်တည်တယ်တချို့နေ့တစ်ဝက်စောင့်တည်တယ်တချို့တစ်နေ့တာစောင့်တည်တယ်တချို့တော့တရေလုံးလုံးပေါ့နေရောညာရောဒီလိုစောင့်တည်တယ်အဲ့တော့ကိုယ့်ရဲ့ကာလပိုင်းခြားနဲ့စောင့်တည်လို့ရပါအချို့ကစဘာသီလပေးတဲ့အခါစဘာသီလခံယူတဲ့အခါမှာဩငါဒီနေ့ဥပုပ်မှာမဆောင်မယ်ဆိုပြီးတော့လိုက်ပြီးတော့သီလကိုမဆောက်တည်ပဲဖြစ်ရင်မဆောက်တည်ရင်မိမိဒီသီလကုသိုလ်မရတာမရှိဒီသီလကုသိုလ်ကိုမိမိကတထိုင်လေးဆောက်တည်လိုက်ရင်တထိုင်သီလကုသိုလ်ဖြစ်သွားတာဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံထဲမှာဆိုရင်အချို့ပုဂ္ဂိုလ်တွေကညစာမစားပဲမနေနိုင်တော့အဲ့ဒီဝိက္ခာဏဗောဓနာသိခါဖို့ရောက်ပြီဆိုရင်ပါဇာလေးပိတ်ထားတယ်မဆိုးလိုက်မဆိုးလိုက်မဆိုးတော့ဒီကုသိုလ်မရတာပဲရှိတယ်ကိုကတထိုင်လေးစောက်တည်နိုင်ရင်ဒီတထိုင်လေးကိုကိုကစောက်တည်လိုက်ရတယ်ဒါတထိုင်အတွင်းကုသိုလ်ရရှုချုပ်ပုဂ္ဂိုလ်ကြတော့နေစာဂိတဝါရိတဝိတုကတသနာဆိုတဲ့ဒါတွေပျော်ပန်းနေမိမိကဝန္ဒနာပါတော့တီဗီဖွင့်ကြည့်မယ်ဒါတွေကြည့်မိမယ်ဟုတ်တယ်လေမကြည့်ပဲမနေနိုင်ဘူးဆိုပြီးတော့မဆောက်တည်ဘူးမဟုတ်ဘူးဆောက်တည်ပါတထိုင်အတွင်းကုသိုလ်ရသွားတာအချို့မျိုးသားများကြတော့အရေးလေးပါလေးတောက်တတ်တဲ့ဝါသနာရှိတော့ဗုဒ္ဓမေရအသိခါဘုံလေးချပြီးပြီဆိုရင်မဆိုးဘူးသူတို့ဇာလေးပိတ်ထားကြတယ်မဟုတ်ဘူးဒီမှာမိမိဆောက်တည်တဲ့အချိန်လေးမှာမိမိသီလကုသိုလ်ရသွားတာတထိုင်ဆောက်တည်နိုင်ရင်တထိုင်ဆောက်တည်မယ်ကျောင်းတွင်းဆောက်တည်နိုင်ရင်ကျောင်းတွင်းဆောက်တည်မယ်ဓမ္မယုံတွင်းဆောက်တည်နိုင်ရင်ဓမ္မယုံတွင်းဆောက်တည်မယ်ဆောက်တည်အဲ့လိုစောက်တည်ပြီးတော့တရားအထုပါဒီလိုမဟုတ်ဘူးဆိုရင်မိမိက၅ပါးသီလ ရှင်းပါသီလနဲ့မှတရားထုတ်လို့ရတာမဟုတ်ပါဘူး၅ပါးသီလသောက်တည်ထားလို့၅ပါးသီလပြည့်စုံစင်ကြယ်နေရင်လည်းပဲတရားထုတ်လို့ရမှာဒါကြောင့်တရားကိုရှုတော့မယ်ပွားတော့မယ်အားထုတ်တော့မယ်ဆိုရင်မိမိသီလကိုတော့စင်ကြယ်စေရမယ်သီလစင်ကြယ်စင်ကြယ်တဲ့သီလအခြေခံပြီးတော့ဒီသတိပဋ္ဌာန်ဝိပဿနာတရားတွေပေါ်များအားထုတ်ရင်စိတ်တည်ငြိမ်မှုတမာရီလည်းများများဖြစ်တယ်ယုံနာအဖြစ်ဖြစ်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်ဤလည်းမြန်မြန်ဖြစ်တယ်။ဒါကြောင့်တရားအထုံးမဲ့ပုဂ္ဂိုလ်များဟာအဲ့ဒီသီလကိုအခြေခံဖြစ်တဲ့သီလကိုတော့စင်ကြယ်အောင်ဆောင်ထင်ရမယ်။အဲ့ဒီစင်ကြယ်တဲ့သီလအခြေခံပြီးတော့တရားအထုတော့မယ်ဆိုရင်အာထုံးမဲ့ပုဂ္ဂိုလ်များဟာတရားအမထုတ်ခင်မှာကြိုတင်ပြီးတော့စင်ကြယ်ပွားများရမယ်ကုသောင့်တရား၄ပါးရှိတယ်။အဲ့ဒီကုသံတရား၄ပါးကနံပါတ်၁ကဗုဒ္ဓနုတ္တိဗုဒ္ဓနုတ္တိဆိုတာဘုရားရှင်ရဲ့ဂုဏ်တော်တွေကိုဆင်ခြင်ပွားများတာပေါ့အဲ့တော့ခုမိမိတို့ကတရားအထုတော့မယ်ဆိုရင်တရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပင်စပ္ပဋိဋ္ဌိတံတဲ့ထီခြင်း၅ပါးနဲ့ယွယွတိတိရှိခုဥချမ်းမယ်ထီခြင်း၅ပါးနဲ့ယွယွတိတိရှိခုဥချမ်းရှိခိုးဥချတဲ့အခါမှာလည်းပဲဘုရားရှင်ရဲ့ပုံတော်တဲ့ဂုံတော်များကိုအဲ့ဒီမှာထုံမှန်းပြီးတော့အာယုံပြုတ်ပြီးတော့ရှိခိုးဥချခြင်းအားဖြင့်တဗုဒ္ဓနုတ္တိဆိုတဲ့ဂုံတော်တွေတပါးလည်းပွားပြီးဖြစ်သွားရော။ဘုရားမို့တရားရှုမှတ်တော့မယ်ဆိုရင်ဒီတိုင်းလေးငုတ်တူလေးလာထိုင်ပြီးမျက်စိလေးမှိတ်ပြီးရှုမှတ်ရတာမဟုတ်ဘူး။တရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုတေချာထီခြင်း၅ပါးနဲ့ယူသည်သည်ရှိခိုးဥချက်။ဥချက်တဲ့ခံမှလည်းပဲပုံတော်ကိုဂုံတော်တွေထုံမှန်းပြီးတော့ဘုရားရှင်ရဲ့ဂုံတော်တွေအာရုံပြု။မြတ်စွာဘုရားရှင်ရဲ့ဂုံတော်တွေမြတ်စွာဘုရားရှင်မှာကိရိတာဆိုတဲ့အပူတွေကင်းတော်မူတဲ့ပူဇော်ထူးခံတော်မူလိုက်တယ်။အဲဒီလိုဂုံတော်တွေကိုအာရုံပြုပြီးတော့မိမိကကျိုးဒီဒီရှိခုဥချတာပေါ့ကိုဒါနုတ္တိဂုံတော်ပွားပြီးသားဖြစ်သွားအဲ့ဒီလိုဂုံတော်ကိုပွားများပြီးပြီဆိုရင်မေတ္တာဘာဝနာနံပါတ်1ကမေတ္တာပွားရမယ်အာလုံးတတ္တဝါတွေရဲ့ပုံမှာမေတ္တာစိတ်ကြီးဖြန့်ပြီးတော့မေတ္တာပွားအာလုံးတတ္တဝါတွေချမ်းသာကြပါစေချမ်းသာကြပါစေစေခြင်းရဲ့ကိုစင်းရဲ့ကင်းကြပါစေကိုစိတ်တပြားချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေလို့မေတ္တာပွားမေတ္တာဘာဝနာအဲလိုအားလုံးကိုမေတ္တာဘာဝနာပွားများပြီးပြီဆိုမှနံပါတ်3အတုပဘာဝနာဒါတရားအထုံးမဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတရားမရှုမှတ်ခင်မှာဒါကြိုတင်ပွားရမှာအဲ့တော့အတုပဘာဝနာဆိုတာအတုပဆိုတာကပါဠိလိုမြန်မာလိုဆိုတော့မတင့်တယ်တဲ့သဘောပေါ့မိမိရဲ့ခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောကိုမိမိရဲ့ဉာဏ်ထဲမှာတခဏတာလေးဆင်ခြင်ပွားများရတယ်ဒီခန္ဓာကိုယ်ကြီးဟာ32ကုဋ္ဌာသအစုဝေးများတာဖြစ်တယ်ဒီ32ကုဋ္ဌာသအစုဝေးကိုတဇုစီတပုံစီပုံပြီးတော့ခွဲပြီးပုံကြည့်ကိုစိတ်ထဲမှာစံမင်းကတပုံမွေးခြင်းကတပုံခြေသေးလက်သေးတွေကတပုံအယိုးတွေကတပုံအည်တွေကတပုံအသွေးတွေအသားတွေနှလုံးတွေကြောက်ကွက်တွေဥသိင်းတွေဥမတွေစုပ်တွေမြေတွေပြင်းနေစသည်ဖြင့်တပုံစီပုံပြီးတော့ထားကြည့်တလိတ်တို့ချွဲကန်းတို့တတွေးတို့နှတ်တို့ဂျင်းကြီးတို့ဂျင်းငယ်တို့စသည်ဖြင့်အဲ့ဒီလိုတပုံစီပုံထားကြည့်လိုက်ရင်ဒီခန္ဓာကိုယ်ကြီးဟာဘာမှမတင့်တယ်အဲ့ဒီမတင့်တယ်တဲ့သဘောကိုမိမိရဲ့ဉာဏ်ထဲမှာတခဏတာလေးဆင်ခြင်ပွားများလိုက်တာဒါကိုအတုပဘာဝနာအဲ့ဒီလိုအတုပဘာဝနာကိုနှလုံးသွင်းဆင်ခြင်လိုက်ရတယ်ဒီလိုဆင်ခြင်ပြီးပြီဆိုရင်နံပါတ်၄မရဏနုဒ္ဓတိမရဏနုဒ္ဓတိဆိုတာသေခြင်းတရားကိုနှလုံးသွင်းတာလေငါသည်မောချတရားမည်ချိန်ပိုင်းသာလို့တို့သည်ဒီခြင်းတရားကိုမိမိနှလုံးသွင်းအနည်းကနှလုံးသွင်းအဝေးကြီးမှာထားပြီးနှလုံးမသွင်းနဲ့အချိန်ပိုင်းလေးပဲဒီတရားထိုင်နေရင်လည်းသိနိုင်တယ်၊ရရင်လည်းသိနိုင်တယ်၊သွားရင်လည်းသိနိုင်တယ်။အဲဒါဒီခြင်းတရားလေးကိုနှလုံးသွင်းလိုက်။ အဲ့လိုနှလုံးသွင်းဆင်ခြင်ပြီးပြီဆိုမှမိမိရှုမှတ်မယ်ကမ္မထံတရားကိုရှုမှတ်ပွားများအထုံးမှဖြစ်ပါအဲ့လိုမိမိရှုမှတ်ပွားများအထုံးမယ်ကမ္မထံတရားကိုရှုမှတ်တော့မယ်ပွားများတော့မယ်အထုံးတော့မယ်ဆိုရင်အထုံးပုံအထုံးနည်းကိုပြည့်ပြည့်စုံစုံလေးသဘောပေါက်ဖို့လိုတယ်တရားထိုင်နေထိုင်နေဆိုပြီးငုတ်တုံလေးလားထိုင်နေငုတ်တုံလေးထိုင်ပြီးတော့တွေးခြင်းရတွေးစဉ်းစားခြင်းရစဉ်းစားပြီးတော့ဒါနဲ့ပဲသူများဖြုတ်တော့တရားဖြုတ်သွားတယ်ခွန်ကြီးအခုပဲဒီမှာသံဃာဘက်မှာတရားစခန်းတစ်ခုမှာယောဂီဒီကမာကြီးတယောက်တရားအထုတ်တယ်သူ့ကိုခေါ်လာတဲ့ပုဂ္ဂိုလ်ကဘုန်းကြီးစီကိုခေါ်လာပြီးတော့တရားတွေ့ကြုံလေးတွေအထုတ်တာလေးတွေမင်းမြန်လို့ရတယ်ရှောက်ထားလို့ရတယ်ဆိုပြီးခေါ်လာတယ်ခေါ်လာတဲ့အခါကလည်းကြတော့ဘုန်းကြီးကတရားရှုမှတ်လို့ရပြီလားမေးတယ်သူဘယ်လိုရှုမှတ်ရမှာလဲဒါဘုန်းကြီးနေ့စဉ်တရားရှုမှတ်ဖို့တရားဟောပေးနေတာနော်ထိုင်ရှုမှတ်တယ်မနေ့ပိုင်းဆိုရင်လည်းပဲတရားရှုမှတ်ဖို့ပဲတရားဟောပေးတယ်ညနေပိုင်းမှကျတော့ဒီလိုအားထုတ်လို့ရနိုင်တဲ့အကျိုးလေးတွေပြောပေးတယ်အဲ့ဒါ၃ရက်မြောက်လောက်မှဘုန်းကြီးတို့သူတို့တွေ့ပေးတယ်အဲ့တွေ့တဲ့အခါကလည်းကျတော့သူမရှုမှတ်ဘူးဒီလိုဆိုရင်လို့ဘုန်းကြီးကထိုင်တော့ထိုင်နေတာတွေ့တယ်ဘာတွေမှတ်နေလဲလို့သူမေးတယ်။ဘာမှမဟုတ်ဘူးလေ။ဘာမှမမှတ်ဘူးလေ။ဒီလိုဆိုရင်ထိုင်ပြီးပါလို့နေတာငင်းငိမ်လေးထိုင်နေတယ်။အဲ့တော့ဘုန်းကြီးတို့ဒီမှာဓမ္မစကုကယောဂီတွေလည်းငင်းငိမ်လေးထိုင်နေတဲ့အထက်မှာမပါဘူးရေးကြည့်တယ်။ရှုမှတ်နေဖို့ရေးကြည့်တယ်။ထိုင်ုံလေးလာထိုင်နေတာမျိုးတော့ဘာမှတတိလည်းမဖြစ်ဘူး၊တမာရီလည်းမဖြစ်ဘူး။ဝိပဿနာဉာဏ်လည်းမဖြစ်ဘူး၊တတိပဋ္ဌာန်လည်းမဖြစ်ဘူး၊မဲခင်လည်းမဖြစ်ပါဘူး။ကမ္မထမ်းလည်းမဖြစ်ပါဘူးထိုင်ုံလေးထိုင်နေတော့မယ်အဲ့တော့တရားရှုမှတ်ဖို့လာပြီဆိုရင်ရှုမှတ်ပုံပွားများပုံအာထုပုံဒါကိုသဘောပေါက်နားလည်ဖို့ပထမအရေးကြီးဆုံးပဲမိမိအာထုတဲ့တရားဟာဘယ်လိုရှုမှတ်ရမှာလဲဥပမာအဖြစ်ဘုန်းကြီးတို့ဒီမှာမြန်မာနိုင်ငံမှာကမ္မထမ်းကြီးတွေအများကြီးပါဒီအမေရိကန်မှာလည်းပဲနေပေါင်းစုံလာနေတာပါအဲ့တော့ဂန္ဒီကမ္မထာနီးတွေထဲမှာအထင်ရှားဆုံးပြောရရင်ဘုန်းကြီးတို့မဟာစီမိုးကုတ်တောင်ပုလူလေဒီဒါတွေအထင်ရှားဆုံးကမ္မထာနီးတွေပါအဲ့တော့အထင်ရှားဆုံးကမ္မထာနီးတွေဆိုတော့ဒီပုတ်ပင်ကိုကမဟာစီနီးနဲ့မဟာစီတရားဥပနိဒေယအတိုင်းပြတာတဲ့တရားနီးကိုအားထုတ်မယ်ဆိုရင်အဲ့ဒီမဟာစီဆရာတော်ဘုရားကြီးရဲ့အထုပ်ပုံအထုပ်နီးကိုသဘောပေါက်နားလည်ဖို့လိုတယ်အဲ့လိုဆိုရင်တရက်အာထုတ်လည်းတရက်အကျိုးရှိတယ်၊နှစ်ရက်အာထုတ်လည်းနှစ်ရက်အကျိုးရှိတယ်၊ငါးရက်အာထုတ်လည်းငါးရက်အကျိုးရှိတယ်။တကယ်လို့မိုးကုတ်နီးနဲ့တရားအာထုတ်တော့မယ်ဆိုရင်လည်းမိုးကုတ်နီးနဲ့ရှုမှတ်ပုံအာထုတ်ပုံကိုသဘောပေါက်ဖို့လိုတယ်။အဲ့လိုသဘောပေါက်ရင်မိမိအာထုတ်တဲ့ရက်ကလေးကတရက်အာထုတ်လည်းတရက်အကျိုးရှိတာပဲ၊နှစ်ရက်အာထုတ်၊နှစ်ရက်၊သုံးရက်အာထုတ်၊သုံးရက်အကျိုးရှိတာ။အဲ့ဒီလိုပဲတခြားနီးတခြားနီးတွေနဲ့အာထုတ်တော့မယ်ဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်ရဲ့အထုပ်ပုံအထုပ်နီးဟောပြောပြတာတော့တေချာသဘောပေါက်နားလည်အောင်တေချာနားထောင်ထားဖို့မှတ်သားထားဖို့လိုပါတယ်အဲ့ဒီလိုအထုပ်ပုံအထုပ်နီးလေးသဘောပေါက်နားလည်ထားပြီဆိုရင်မိမိဟာအဲ့ဒီအချိန်ကိုမိမိအကျိုးရှိရှိအသုံးချရတယ်နားမလည်ရင်အဲ့ဒီပုဂ္ဂိုလ်အကျိုးရှိရှိအသုံးမချတာဘူးငုတ်တုတ်ထိုင်ပြီးတော့တွေးခြင်းရတွေးစဉ်းစားခြင်းရစဉ်းစားနာယီပြည့်ပြီဆိုတာနိုင်ပြည့်ပြီဆိုထထိုင်ယုံထိုင်ပြီးတော့နိုင်ပြည့်တော့ထနေတာဆိုတော့ဘာမှအကျိုးမရှိဘူးသူဟာအညောင်းမဲ့ဖတ်တယ်ဘာမှတခြားတတိတမာရီမဖြစ်နိုင်ဘူးမဲခင်မဖြစ်နိုင်ဘူးတတိပဋ္ဌာန်မဖြစ်နိုင်ဘူးကမ္မထာမဖြစ်နိုင်ဒါကြောင့်မို့ဘုန်းကြီးတို့ခုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းဟိုတတိပဋ္ဌာန်ရှုမှတ်နေပြီအာထုပုံအာထုနီးတွေကိုမာစီဆရာတော်ဘုရားကြီးကိုယ်တိုင်ဟောကြားတဲ့တင်တန်းတရားအလုပိတရားကိုဘုန်းကြီးကဖွင့်ပြပေးมาဖြစ်ပါတယ်။ဒါကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့အတန်တော်ကိုလည်းမကြားဘူးတဲ့ပုဂ္ဂိုလ်မနာဘူးတဲ့ပုဂ္ဂိုလ်လေးနာဘူးကြားဘူးတော့။ဒါကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဆိုတာ ဘုန်းကြီးတို့ရှိမိတဲ့ပုဂ္ဂိုလ်တွေပရိယတ်တိဘက်ကဘလောက်ထိအောင်သာသနာမှာဆောင်ရွက်သွားလဲဆိုရင်သတ္ထတန်ခါယနာတင်ပွဲကြီးဒါဘုန်းကြီးတို့မြတ်စွာဘုရားရဲ့သာသနာမှာတန်ခါယနာတင်နေဆိုတာ6ကြိမ်ပဲတင်နေအဲ့ဒီ6ကြိမ်တင်နေတဲ့အချိန်မှာကျေးဇူးရှင်မာဇီဆရာတော်ဘုရားကြီးကတကယ်အမေးပုစကနေရဒီနေရာကနေပြီးတော့သုတ်တံပြီးတမဝီနည်းဆိုရပြိက္ခတ်သုံးပုံကိုကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကအားလုံးမေးမြန်းလိုက်အဲ့လိုမေးပုစကနေရာကဆိုတာမေးနိုင်တယ်ဆရာလုပ်တယ်ဆိုတာမတက်ဘဲနဲ့ဆရာလုပ်လို့မရဘူးဒါလေးကိုလည်းနားလည်ထားဖို့အဲ့တော့ပြိက္ခတ်သုံးပုံကိုအားလုံးတက်မြောက်ထားတဲ့မာဇီဆရာတော်ဘုရားကြီးဆိုတော့ဒီဆရာတော်ဘုရားကြီးဟာဒီမြတ်စွာဘုရားဟောတဲ့ဒေသနာတော်ကြီးထဲမှာကိုယ်တိုင်လည်းပဲဆရာသမားထံမှာနီးခံတယ်ကိုယ်တိုင်နီးခံပြီးတော့မှကိုယ်တိုင်ကြကြနန်းနစိတ်တိုင်းကြကျဉ်းနှံ့လောက်အောင်အားထုတ်အဲဒီလိုအားထုတ်ပြီးတော့လည်းပဲကိုယ်တိုင်လည်းပေါ့မြောက်အောင်တပါးတဲ့ဧကစားတွေအားထုတ်တော်မူတယ်အဲဒီလိုကိုယ်တိုင်လည်းပေါ့မြောက်အောင်အားထုတ်ပြီးတဲ့အခါကလတ်ကြတော့မှအားလုံးရဟန်းရှင်တို့ပရိသတ်များကို1300ပြည့်နှစ်ကစပြီးတော့ဒီတိပ္ပံဝိပဿနာကျင့်စဉ်တွေကိုဆရာတော်ဘုရားကြီးဟောကြားတော်မူခဲ့။အခုဆိုရင်88နှစ်ရှိသွားပြီ။ဒါ1300ပြည့်ကဆိုတော့1388ဆိုတော့88နှစ်ရှိသွားပြီ။အဲဒီလိုကိုယ်တိုင်လည်းပေါင်းမြအောင်ကျင့်ကြံအားထုတ်တယ်။ကိုယ်တိုင်ကျင့်ကြံအားထုတ်တဲ့တရားတွေကိုလာလာသမျှရဟန်းရှင်တို့ပရိသတ်များကလည်းပဲဒီတိပ္ပံနည်းအတိုင်းပဲကိုယ်တိုင်အားထုတ်လို့သဘောကျထားတဲ့အတိုင်းပဲသူတင်ညွှန်ပြပေးတယ်။အဲ့တော့တတိပဋ္ဌာန်နည်းဆိုတာကကိုကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ္တ ानु ပဒနာဓမ္မ ानु ပဒနာဆိုတာတတိပဋ္ဌာန်ရှုမှတ်အာယုံ၄မျိုးရှိပါတယ်အဲ့ဒီရှုမှတ်ရအာယုံ၄မျိုးကိုဘုရင်ဒီမှာပုံတဲ့အာယုံတိုင်းကိုရှုမှတ်အထုတ်သွားတဲ့နည်းဖြစ်ပါတယ်တခုတည်းသောအာယုံကိုစူးစမ်းပြီးတော့အတင်းရှုရတဲ့နည်းမဟုတ်ပါဘူးမိမိခန္ဓာကိုဉာဏ်ဆိုတဲ့တတိဥသိတဲ့စိတ်လေးနဲ့စောင့်ကြည့်ပြီးတော့ပေါ်လာတဲ့အာယုံပေါ်လာတဲ့အာယုံကိုစောင့်ဆောင်ပြီးတော့ရှုတဲ့နည်းဒါဝိပဿနာနည်းဆိုတာကဘုန်းကြီးတို့ယောဂီများလိုက်ရှုတဲ့နည်းမဟုတ်ဘူးစောင့်ရှုတဲ့နည်းလိုက်ပြီးတော့အတင်းရှုတဲ့နည်းမဟုတ်ဘူးစောင့်ရှုတဲ့နည်းနောက်ပြီးတော့တခုတည်းသောအာယုံကိုရှုရတဲ့နည်းမဟုတ်ဘူး၆ဓာရကပေါ်သမျှအာယုံကိုသာစောင့်ပြီးတော့ရှုတဲ့နည်းအဲ့လိုဆိုတော့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးအခုတရားရှုမှတ်ကြမယ်တတိပဋ္ဌာန်နည်းနဲ့ရှုမှတ်ကြမယ်ယောဂီများကိုထိုင်ပြီးတော့ရှုမှတ်တဲ့အခါမှာကာယ ानु ပတ္တနာဘယ်လိုရှုမှတ်မယ်ကိုယ်မူရာလေးတွေဖြစ်ပေါ်လာတာဘယ်လိုရှုမှတ်မယ်ဆိုတဲ့ရှုမှတ်ပုံတွေကိုသင်ပေးလိမ့်မယ်ဝေဒနာ ानु ပတ္တနာခံစားမှုလေးတွေဖြစ်ပေါ်လာတဲ့ဝေဒနာလေးတွေခံစားမှုလေးတွေဖြစ်ပေါ်လာရင်အဲ့ဒီဝေဒနာလေးတွေရှုမှတ်ပုံတွေနောက်ပြီးတော့စိတ်တဏှုပဒနာမိမိရဲ့စိတ်တွေအခုတရားစပြီးရှုမှတ်အထုတ်စဉ်မှာစိတ်လေးတွေကကိုရှုမှတ်တဲ့အာယုံပေါ်မှာပို့လို့မရသေးဘူးအဲ့ဒီကိုရှုမှတ်တဲ့အာယုံပေါ်မှာပို့လို့မရသေးခင်မှာစိတ်လေးတွေဟာပြင်ရောက်လိုက်လူစီရောက်လိုက်သာသမီစီရောက်လိုက်မိသားစုစီရောက်လိုက်စိတ်လေးတွေပြန့်လွင့်အဲ့ဒီပြန့်လွင့်နေတဲ့စိတ်ကလေးတွေဖြစ်တိုင်းဖြစ်တိုင်းပေါ့တခါတရံမှာစိတ်ကကောင်းတဲ့စိတ်ဖြစ်ပေါ်တယ်တခါတရံမှာမကောင်းတဲ့စိတ်ဖြစ်ပေါ်တယ်တခါတရံမှာကုသိုလ်စိတ်တွေဖြစ်ပေါ်တယ်တခါတရံမှာမကောင်းတဲ့အကုသိုလ်စိတ်တွေဖြစ်ပေါ်တယ်ဘာစိတ်ပဲဖြစ်ဖြစ်ဖြစ်တဲ့စိတ်လေးကိုစိတ်လေးဖြစ်တိုင်းရှုမှတ်ပုံလေးတွေကိုလည်းပဲမာစီဆရာတော်ဘုရားကြီးကအခုသင်ကြားပေးသွားလိမ့်မယ်ဓမ္မ ानु ပတ္တနာဆိုတာကတော့မြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်တွေ့ထိကြိုက်အဲ့ဒီအာယုန်ဓာတ်ဆုံးကြိုက်ကလေးတွေမှာရှုမှတ်ပုံဓမ္မ ानु ပဒနာရှုမှတ်ပုံလေးနည်းနဲ့ရှုမှတ်ပုံလေးတွေသင်ချပေးသွားလိမ့်မယ်။အဲဒီလိုတတိပဋ္ဌာန်နည်းရှုမှတ်ပုံအထုပ်ပုံတွေကိုတတိပဋ္ဌာန်နည်းကြကြယောဂီများကိုရှုတတ်အောင်မှတ်တတ်အောင်ပွားများတတ်အောင်သင်ချပေးမှာဖြစ်ပါတယ်။ဒါတော့တင်လာဆိုတော့ဣရိယာပဌဣရိယာပုတ်၄ပါးထိုင်ရင်းနဲ့ရှုမှတ်ရတယ်လို့ရရင်းနဲ့ရှုမှတ်ပုံစဉ္ညာရှောင်ရင်းနဲ့ရှုမှတ်ပုံနောက်ဆုံးအေးရပုံမှာကိတ္တကဏလျောင်းဆက်နန်းနေရင်းနဲ့ရှုမှတ်ပုံ ဒီဣရိယာပုတ်၄ပါးကိုဘယ်ဣရိယာပုတ်နဲ့ပဲရှုရှုရှုမှတ်ပုံအထုပုံတွေကိုရှုတတ်အောင်ပွားများတတ်အောင်သင်ကြားပေးသွားမယ်အဲ့ဒါမိနစ်30ပဲကြာမယ်အဲ့ဒီမိနစ်30လောက်ကြာတဲ့အချိန်လေးကိုမိမိတို့သိခံပြီးတော့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးရဲ့အတန်းတော်ပေါ်မှာအာယုန်လေးစိုက်ထားပါနားကနေပြီးတော့အာယုန်လေးစိုက်ပြီးတော့နားကြားပါဆရာတော်ဘုရားကြီးဟာထိုင်တဲ့အခါမှာဘယ်လိုရှုမှတ်ရမလဲဆိုတာလေးကိုသင်ကြားပေးလိမ့်မယ်ရက်တဲ့အခါမှာဘယ်လိုရှုမှတ်သွားမလဲဆိုတာသင်ကြားပေးသွားလိမ့်မယ်ဈေးညံလျှောက်တဲ့အခါဘယ်လိုရှုမှတ်မလဲဆိုတာသင်ကြားပေးသွားလိမ့်မယ်လျောင်းနဲ့အိတ်တဲ့အခါမှာဘယ်လိုရှုမှတ်မလဲဆိုတာသင်ကြားပေးသွားလိမ့်မယ်ဣရိယာပုတ်၄ပါးဒါရင်မကအာယုံ द्वार စုံတိုင်းမြင်ခိုက်ကြားခိုက်နမ်းခိုက်စားခိုက်တွေ့ထိခိုက်စေကုစင်းစားကြံစီခိုက်မှစ၍ရှုမှတ်ပုံတွေကိုလည်းသင်ကြားပေးသွားမယ်တမစဉ်မှန်ရှုမှတ်ပုံလေးတွေကိုေးမှုဆမ်းမှုကိုင်းမှုယူမှုစားမှုတောင်းမှုကစပြီးတော့ရှုမှတ်ပုံလေးတွေကိုသင်ကြားပေးသွားမယ်။အဲ့လိုသင်ကြားပေးသွားတဲ့တတိပဌာန်ရှုမှတ်နည်းတွေကိုသေးသေးချာချာကျေးဇူးရှင်မဆီဆရာတော်ဘုရားကြီးဟောပြသင်ပြပေးတဲ့အတိုင်းသေသေးချာချာစူးစူးဆိုင်ဆိုင်နားယူမှတ်သားပြီးတော့အဲ့ဒီတတိပဌာန်နည်းအတိုင်းချာချာနားနာရှုပွားအထုတ်ချခြင်းအပြင်မိမိတို့လူရှိအပ်သောစင်ရင်းရင်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူညာဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းသာတု